ုတ်ကဲ့ပါကမ္ဘာပေါ်ကနိုင်ငံအကျော်များများမှာအပူချိန်မြင့်မားတာကြုံရလေရှိပါတယ်ခုလိုအပူချိန်မြင့်မားလာတာကြောင့်ပူဆက်ပူလောင်ဖြစ်ပြီးနေရထိုင်ရခက်တာတွေမကပဲမြန်မာပြည်မှာအပူရှက်တာလို့သိထားတဲ့ကျန်းမာရေးထိခိုက်မှုတွေပါဖြစ်စေနိုင်ပါတယ်တချို့အခြေအနေမှာဆိုရင်တေးတာတောင်ဖြစ်စေနိုင်ပါတယ်ဥပမာအိန္ဒိယနိုင်ငံမှာမနှစ်တုန်းကမေလမှာလူ200ကျော်ဟာဒီပြင်းထန်တဲ့အပူချိန်ကြောင့်သေခဲ့ကြရပါတယ်မြန်မာနိုင်ငံမှာလည်းမနှစ်ကအပူချိန်မြင့်မားမှုကြောင့်တချို့သေဆုံးတာတွေရှိခဲ့တယ်လို့သတင်းတွေထွက်ခဲ့ပါတယ်ဒါပေမဲ့အခုလိုမသေးအောင်တော့ကာကွယ်မှုတွေကုသမှုတွေလုပ်ပေးနိုင်ပါတယ်ဒီအပူဒဏ်ကနေကာကွယ်ဖို့အတွက်ကတော့ဆရာဝန်တွေကပြောလို့ရှိတာကဖြစ်နိုင်ရင်နေပူမခံရအောင်နေပါရေအေးအေးများများတောက်ပေးပါအရက်နဲ့ကော်ဖီကိုအများကြီးမတောက်ပါနဲ့အဝတ်အစားနဲ့ပတ်သက်လို့ကတော့အယောင်ဖြော့ဖြော့နဲ့တဘာဝပစ္စည်းတွေနဲ့လှုပ်ထားတဲ့အဝတ်တွေမျိုးပြီးတော့ပွားပွားနဲ့ချောင်ချောင်ချီချီရှိပြီးလှုပ်ရှားရတာလွယ်တာမျိုးကိုဝတ်ဖို့လိုပါတယ်ဒါအပြင်နောက်ဆုံးမှာအပူရှက်တာကနေအသက်အန္တရာယ်ကိုချင်းချောက်နိုင်တဲ့ရောဂါလက္ခဏာတွေကိုလည်းသိထားဖို့လိုပါတယ်အခုလိုအပူချိန်မြင့်မားလာတာကြောင့်တဆင့်စီဖြစ်တဲ့ကျန်းမာရေးထိခိုက်မှုတွေကိုသိထားရင်နောက်ဆုံးအဆင့်ဖြစ်ပြီးလူကိုသေစေတဲ့ heat stroke လို့ခေါ်တဲ့အပူရှက်ပြီးတတိလစ်တဲ့အဆင့်မရောက်အောင်ကာကွယ်နိုင်မှာဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံဆရာဝန်သင်းမှာအလုပ်လုပ်နေတဲ့ဒေါက်တာမြင့်စွာကိုနောက်ဆုံးမြန်မာနိုင်ငံအခြေအနေကိုမေးကြည့်ခဲ့ပါတယ
်။အဲမနစ်ကတော့အပူချိန်ကပုံမြင့်တာကိုပုံမြင့်တဲ့အတွက်က heat stroke တင်းနေတာအသက်ကြီးပိုင်းကပိုပြီးတော့အသက်ဆုံးရှုံးမှုများတယ်။နောက်ဒီအပြင်ကတော့ခန္ဓာကိုယ်ထဲမှာအပေးရောဂါတို့နှလုံးရောဂါတို့အခံရှိတဲ့လူတွေကတော့ဆီးဆုပ်တဲ့ဓာတ်ကိုတော့သူတို့ကခံလိုက်ရတယ်။ခံလိုက်ရတဲ့အသက်ဆုံးဆုံးမှုကြီးကတော့ရှိခဲ့တယ်မနေ့ကမှမပြီးမှဒီနေ့ကတော့ပူလာတော့ပူတယ်။ပူပေမဲ့လည်းမိုးလေးကလည်းရွာရွာလိုက်ပြီးတော့မနေ့ကတော့မပူဘူး။ကျွန်တော်တို့ပူလာကကျွန်တော်စောက်လို့ရေနံကြောင်လို့ဆိုလို့ရှိရင်43ဒီဂရီဆက်ဆီယပ်ပေါ့အဲ့လောက်ပဲပူတယ်ပေါ့ရှင်ဘူးလို့ပါလို့လည်းပူပါတယ်အဲ့လေကွာပူလိုက်အေးလိုက်ဖြစ်တဲ့အတွက်မှာရန်ကုန်မန္တလေးတို့မျိုးကြီးကြတော့ကတ်တရအနေပြီးတော့တနင်္ဂနွေကူထားတဲ့ဥစ္စာမိုးရွာလိုက်တဲ့အခါမှာငွေပြန်တက်ပြီးတော့ကျွန်တော်အပူချက်တဲ့ဥစ္စာလေးတွေပေါ့ဟိုဟစ်ထရိုလိုမျိုးမဟုတ်ဘဲနဲ့ခြားရနာလေးတွေရှိတယ်မျက်စိနာလေးတွေကတော့ရှိပါတယ
်အခုလိုအပူချိန်မြင့်မားလာတာကြောင့်ပထမအဆင့်ကတော့ heat stress အပူချက်စိတ်ဖိစီးတာလို့ခေါ်နိုင်ပါတယ်ဒီအဆင့်ကအဖြစ်များပြီးပြင်းထန်မှုကတော့အ ਨੇ ဆုံးဖြစ်ပါတယ်ဒီအဆင့်မှာတော့လူကပုံမှန်ထက်နည်းနည်းပူပူပြီးနေရထိုင်ရခက်ကရေတက်စားတက်နည်းနည်းစပြီးဆုံးရှုံးတာဖြစ်တတ်ပါတယ်လက္ခဏာအနေနဲ့ကတော့ကြွက်သားနာကျင်တာမျိုးဖြစ်တတ်ပါတယ်ဒီအဆင့်ဖြစ်ရခြင်းအကြောင်းရင်းတွေကတော့အဝတ်ထူထူဝတ်တာနေပူထဲမှာအလုပ်လုပ်တာနဲ့အားကစားလုပ်တာပြီးတော့လေထုက6တွေ့လာတာတွေကြောင့်ဖြစ်ပါတယ်ဒါပေမဲ့ဒီအဆင့်မှာတက်တာအောင်လုပ်ဖို့ကလွယ်ပါတယ်ကြွက်သားတွေနာကျင်တဲ့အဆင့်ရောက်လာရင်အလုပ်လုပ်တာနဲ့လှုပ်ရှားတာတွေကိုရပ်လိုက်ပြီးအေးတဲ့နေရာမှာအနားယူလိုက်ဖို့ပါပဲဒါပေမဲ့တချို့ယောဂအခန်းရှိပြီးသားသူတွေအတွက်ကတော့ဒီအဆင့်မှာပဲပိုပြီးတတိထားသင့်ပါတယ်။အဲ့ဒီသူတွေကတော့နှလုံး၊သွေးကြောယောဂနဲ့သွေးတူယောဂ၊အဆုတ်ယောဂရှိနေသူတွေပြီးတော့စီးကျူယောဂရှိသူတွေဖြစ်ပါတယ်။ဒါအပြင်နှစ်နှစ်အောက်ကလေးငယ်တွေနဲ့အသက်ကြီးသူတွေနဲ့ဝါလွန်းသူတွေအတွက်လည်းပိုပြီးတတိထားသင့်ပါတယ်။နောက်အရက်အသောက်များသူတွေလည်းပိုပြီးတတိပြုဖို့လိုပါတယ်။ဒါအပြင်ဆေးယောဂဆေးစားသုံးနေရသူတွေအတွက်လည်းပိုတတိထားရမှာပါ။ဒီပထမအဆင့်ဖြစ်တဲ့ပူလို့စိတ်ဖိစီးတံခံရတာကိုသက်သာအောင်မလုပ်ခဲ့ရင်ဒုတိယအဆင့်ပြင်းထန်တဲ့ heat exhaustion လို့ခေါ်တဲ့အပူရှက်အာရုံကုန်ခန်းချိနေလာတာဖြစ်သွားစေနိုင်ပါတယ်ဒီလိုနှုံးချိသွားတာဟာမြန်မြန်ဖြစ်နိုင်တယ်လို့ဖြည်းဖြည်းချင်းရက်နဲ့ချီပြီးကြားမှလည်းဖြစ်တာရှိပါတယ်ဖြည်းဖြည်းချင်းဖြစ်ရင်တော့ဖြစ်လို့ဖြစ်မှန်းတော့မသိတဲ့သူတွေရှိပါတယ်ဒီအဆင့်မှာကတော့ရေတက်စားတက်အများကြီးဆုံးရှုံးသွားပါပြီခန္ဓာကိုယ်ကအပြင်ကပူလာတာကြောင့်ခန္ဓာကိုယ်ထဲမှာပူလာတာကိုပြန်လျှော့ချဖို့ချွေးထုတ်ပေးတာနဲ့အေးသွားအောင်ပြန်ညှိပေးရတာမို့အခုလိုချွေးကတဆင့်ရင်နဲ့စားတဲ့တွေဆုံးရှုံးသွားရတာပါလက္ခဏာတွေအနေနဲ့ကတော့ဒီဒုတိယအဆင့်မှာအာရုံကုန်ခန်းချိနလာပြီးအလိုလိုမောပြီးနွမ်းလျာလာတာလမ်းလျှောက်ရခက်တာဖျားကျင်တယ်လို့ဖြစ်တာအသက်ရှူမြန်တာခေါင်းကိုက်တာမူးဝေတာမှတ်ညံကျလာတာရင်တုံတာရင်ပတ်နဲ့ဗိုက်အောင့်တာတွေပြီးတော့ပြူရာအန်တာနဲ့စီးသွားနေတာတွေဖြစ်လာနိုင်ပါတယ်ဒီဒုတိယအဆင့်မှာတော့အလုံးလုံးတာနဲ့လှူရှားတာကနေနားလိုက်တဲ့အပြင်ရေအေးအေးနဲ့အပူချိန်ပြန်ကျအောင်လုပ်ပေးပြီးရေများများတောက်ပေးဖို့အရေးကြီးပါတယ်ဒီ heat exhaustion အပူရှက်အာရုံကုန်ခန်းချိနေလာတဲ့အဆင့်မြန်မာနိုင်ငံမှာဖြစ်တာကိုတော့ဒေါက်တာမြင့်ဦးက
နှုံးချပြီးတော့မကြခဏအလုတ်ခွင်ထဲမှာနောက်ရုံသွားတဲ့လူတွေတော့ကြောင်းတက်တဲ့ကြောင်းသားတွေတို့ဘတ်စကားပေါ်မှာဘတ်စကားကအများကြီးကျက်နေတဲ့လူတွေကအထက်မှာဆလောင်နေတယ်အိုက်ကလည်းရန်အိုက်တယ်မတ်တက်ကြကလည်းစီးလာတော့ဒီကဘတ်စကားပေါ်မှာတင်မဲ့မူးမိလဲတဲ့လူသားမျိုးကိုကျွန်တော်နှစ်ယောက်သုံးယောက်ကြုံခဲ့ဥပါတယ်ရုပ်တရက်ဖမ်းပို့ပြီးတော့ဆေးကန်းနဲ့သွင်းလာကြတာပေါ့ကြည့်တဲ့ခါကျတော့သူကအပူရှက်နှုံးချတာပေါ့သူ့ချက်ချင်းမဲ့သားတွေကလည်းပူစားပြူတော့မယ်ဆိုသူ့ခါလဲရစ်တီခတ်ပေါ့လေကျွန်တော်တို့အေးတဲ့နေရာမှာနေပေးပြီးတော့သူ့ချက်ချင်းပြုတ်စုလိုက်တာနဲ့တစားရီပါညာတက်လိုက်တယ်တက်တာဝါလာရှိပါတယ
်ဒီဒုတိယအဆင့် heat exhaustionချိနေတဲ့အဆင့်ကိုမကုသနိုင်ရင်တော့ပြဿနာဆလာပါပြီ။နောက်ဆုံးအပြင်းထန်ဆုံးနဲ့လူကိုသေစေနိုင်တဲ့ heat stroke လို့ခေါ်တဲ့အပူရှက်တတိလစ်တာဖြစ်စေနိုင်ပါတယ်။ ဒီအဆင့်မှာတော့ခန္ဓာကိုယ်ဟာချွေးထုတ်ပြီးပြန်အေးပေးစေနိုင်တဲ့စနစ်နဲ့လူရဲ့ခန္ဓာကိုယ်ကိုမထိနိုင်တော့ပါဘူး။ဒါကြောင့်ခန္ဓာကိုယ်အပူချိန်ဟာ104°F အကျော်မှာရှိနေပါလိမ့်မယ်။ဒီပြင်းထန်တဲ့အဆင့်ရဲ့လက္ခဏာတွေကတော့ချွေးမထွက်နိုင်တော့တာ၊အရေပြားပူပြီးခြောက်လာတာ၊သတိမကောင်းတာ၊သတိလစ်ပြီးဘာဖြစ်မှန်းမသိတာ။အဲ့ဒါတွေအပြင်108°ကျော်လာရင်တော့ခန္ဓာကိုယ်ထဲကတ िश ူးနဲ့ခန္ဓာကိုယ်အစိတ်ပိုင်းတွေတောင်တေကုန်ပြီးနောက်ဆုံးအုံနောက်လဲအလုံးမလုတော့ပဲတေတဲ့အဆင့်အထိဖြစ်သွားနိုင်ပါတယ်။ဒီပြင်းထန်တဲ့လက္ခဏာတွေစဖြစ်လာပြီဆိုရင်တော့အမြန်ဆုံးဆေးရုံတင်ပေးဖို့လိုပါပြီ။ဒီအဆင့်မှာလုတ်ပေးနိုင်တာတွေကတော့ချက်ချင်းအပူချိန်ပြန်ကျလာအောင်လုတ်ပေးတာပါပဲ။ပထမနေပူထဲကနေနေရည်ထဲရွှေ့ပြီးအဝတ်တွေကိုချွတ်ပစ်ပါ။ခြေထောက်ကို30စင်တီမီတာထက်မြင့်အောင်ထားပြီးရေအေးအေးလောင်းချပေးပါ။နောက်ဆက်နှစ်ဖူးနဲ့ဂျိုင်းချားနဲ့ပေါင်ချားတွေကိုရေခဲတင်ပေးဖို့လိုပါတယ်။ဒီနောက်ဆုံးအဆင့်အသက်အန္တရာယ်ရှိတဲ့အဆင့်နဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားကိုလည်းဒေါက်တာမြင်ဦးကပဲ
ဒီမင်းဘူးတို့6တို့မှာအပူချိန်က106°F တက်လာတယ်။အဲ့တော့ပတ်ဝန်းကျင်မှာကျွန်တော်က104လောက်ဆက်ဖြစ်လာပြီဆိုရင်တော့ဒါအပူရှက်နှုံးချီတာမကဘူး။ heat stroke တွေပေါ့လေခုနကအပူရှက်ငန်းဖန်းတာတွေဖြစ်လာနိုင်တယ်။ပတ်ဝန်းကျင်အပူချိန် 104 မှာတည်ဆုံးသွားတဲ့လူတွေရှိခဲ့တယ်။မနှစ်ကဆိုလို့ရှိရင် 105 106 ਨੇ မြို့နယ်တွေမှာတော်တော်များများသိတာရှိခဲ့ပါတယ်။အဲ့တော့ဒီနှစ်မှာအဲ့လောက်ထိပူလာမယ်လို့မှန်းထားပြီးတော့ပူတဲ့အချိန်မှာအပြင်မထွက်ဖို့ရယ်နေပူတဲ့ဒီအပူချိန်ဒီဂရီတို့ကိုဂရုစိုက်နေဖို့ပဲလိုအပ်ပါတယ်
။ဟုတ်ကဲ့ကျေးဇူးများထင်ပါတယ်ဆရာ။